တျမာနေ်ကကတာမှအင်ကနေ့ာထိ်ပေသ်ပြီးပြင်ထန်နေစ်ဖြစ်ပြီးစပေးရောင်တုခသည်တုံနင်နေ်စ်ပြော်ထွ်ပြီးလာနေစ်ပဲလူသာကကပြောကြပါတ်။စ်သွင်မီမ်ထာ်ကိုာမေအောင်ကအသေကပြော်ပြပြီးပါလ်မ။ရမီနေ်ရှေ့မြော်ပိုင်တရုံမြမာနေစနာကရန်လုံးကျိုင်းနဲ့လောက်ကန်ဒေသတဝိုင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်မတ်လ၁၄ရက်အင်္ဂါနေ့အထိစစ်ပေးရှောင်ဒုက္ခသည်တွေတရုံနိုင်ငံတွင်ပြ ရှိနိုင်ကိုတရားစပြီးတော့ညအချင်းရှိတရားကိုနိုင်ပါဝင်ကြည့်ပါတော့ဘုတ်တယ်မြဲဒါကလည်းလည်းကြည့်ရမြဲဒါတို့ကအထူးတာပေါ့နော်နောက်တတတန်ကလည်းတို့တဲ့တို့ချောင်းပြီးတော့ပိုက်တာပေါ့ဂျိုကြာဂျိုကြာပိုက်တာပေါ့နော်ညတန်ကောင်းကလည်းလည်းလည်းကြည့်ရတော့စတုံပဲတုံတုံတုံကတနားရီပါဝင်ခြင်းပဲလို့ပေါ့နော်အာဟုတ်ကဲ့ဒုက္ခတဲ့က3000ကျော်လောက်ကျော်တာပေါ့။ဘဝင်းလာကြရင်ကြာပါလေသူတို့ကပြောတာလာတုံးပဲလာတုံးပဲလို့ပြောတာ
။တရုတ်နိုင်ငံနဲ့ပြည်ဝင်လာတဲ့စစ်ပီးဆောင်ဒုက္ခတဲ့3000ကျော်ရှိနေပြီးသူတို့ကိုတရုတ်နေဆက်မိုင်တိုင်အမှတ် 125 မှာတရုတ်အစိုးရကဖွင့်ထားတဲ့ဒုက္ခတဲ့စခန်းမှာပြုစုစောင့်ရှောက်ထားပါတယ်။ဒုက္ခတဲ့တွေမိမိတို့နေရာရင်းကိုပြန်ကျင်ပေမဲ့စစ်ပွဲတွေကြောင့်မပြန်နိုင်ကြသေးဘူးလို့နတ်ဆန်ကျောင်းဆရာတော်ဦးကစ်တရာကမိပါတယ်
။ဘုံမှန်တော့အာတော့ခေါမလဲအစားတော့လည်းတော့ချက်ကျွေးတာပါနော်နောက်တစ်ချက်ဆိုတော့ဘောင်းတို့ဘာတို့အေရာတို့ဘာတို့အကုန်လုံးတို့လုံးပေးပါရဲ့ဒီဒုက္ခတဲ့တဲ့တွေဘောင်းမှုစာတို့လုံးပေးတာဆိုဖို့တို့ဖို့ဖို့ပါနော်အဲ့တော့အင်းပြန်ရှင်းတာပါတကယ်ဒါပဲပြောကြတာတို့ကလည်းစမ်းလည်းခုတ်ရှင်းတယ်လည်းစမ်းတော့ခေါမလဲခုတ်လို့မရဘူးလည်းဒီနေ့ကတော့လည်းရှုံးတာပေါ့တဲ့အဲ့ပြောတာတော့အတန်းကောင်းကြတာပေါ့နော်
လောက်ကံမြို့ပအဝန်းကျင်မှာတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်လောက်ကံမြို့မှာစီးပွားရေးလာရောက်လုကန်ကြသူတွေက4000လောက်ဟာသူတို့ရဲ့မူရင်းနေရအတီးတီးကိုမနေ့ကထပ်မံထွက်ခွာသွားကြတယ်လို့လူမှုကေဇယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြပါတယ်။လောက်ကံမြို့ကိုတော့တပ်မတော်ပါဝင်နေကြားစောက်တက်ဒေသဆိုင်ရာရဲတပ်ဖွဲ့တွေကလုံခြုံရေးအထူးတင်းကျပ်ထားပြီးနေဆက်ကုန်တယ်ဂိတ်ဖြစ်တဲ့ချင်းရွှေဟော်မြို့ကိုလည်းတပ်မတော်ကထိန်းချုပ်ထားပါတယ်။လောက်ကံမြို့အဝင်အထွက်ကွမ်းလုံး၊တိန်နီ၊လားရှိုးစတဲ့လမ်းတစ်လျှောက်မှာလည်းလုံညုံရေးကိတ်တိုးချတာပြီးစစ်ဆေးမှုတွေတင်းကျပ်ထားကြောင်းသိရပါတယ်။ကုကန့်ဒေသမှာမတ်လ6ရက်ကနေ7ရက်နေ့ထိတိုက်ပွဲကြီးတိုက်ပွဲငယ်ပေါင်း48ကြိမ်ဖြစ်ပွားခဲ့ပြီးတပ်မတော်ကလောက်ကန်ဒေသတည်ငြိမ်အေးချမ်းရေးအတွက်နေမြေရှင်းလင်းရေးတွေဆက်လက်ဆောင်ရွက်နေကြောင်း MNDAA ကုကန့်တပ်ဖွဲ့တွေနဲ့တိုက်ပွဲအတွင်းတပ်မတော်ဘက်ကအရာရှိနဲ့စစ်သည်တချို့ဆုံးရှုံးခဲ့ပြီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတပ်မတော်ကမတ်လ13ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။